မနေ့မနက်ပိုင်းကရခိုင်ပြည်နယ်ကြောက်တော်မြို့အဆက်မိဝကြီးရွာနာမှာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မိဝကြီးရွာတဲ့ကိုလက်နက်ကြီးလက်နက်ငယ်ကြီးတွေကြားရောက်ပြီးအိမ်ထဲမှာနေနေတဲ့အရက်သား၂ယောက်ထိခိုက်ဒဏ်ရာရရှိပါတယ်။အသက်63နှစ်အရွယ်ဦးသာထွန်းဆိုသူဟာညာဘက်ခါးနေရာမှာနှစ်ချက်ပားပြင်နေရာမှာတစ်ချက်ကြီးထိမှန်ထားလို့ကြောက်တော်စေယုံကိုပို့ရပါတယ်။ဒဏ်ရာပြင်းထန်လို့စစ်တွေစေယုံကြီးကိုထပ်ပို့လိုက်ရတယ်လို့ဖြူစင်မြစ်တာပရိုက်တာအဖွဲ့ကဥညီပူက RFA ကိုပြောပါတယ်။အဲ့ဒီမိဝကျွော်ဟာရခိုင်ပြည်နယ်ကြောက်တော်မြို့အဆက်ချင်းပြည်နယ်ပလဝမြို့နားမှာရှိနေပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့နေရာလေးဖြစ်တယ်လို့သိရပါတယ်။ဒဏ်ရာရတဲ့သူနောက်တစ်ယောက်ကတော့အသက်22နှစ်အရွယ်ကိုနိုင်လင်းထွန်းဆိုသူဖြစ်ပြီးဥကောင်းကိုကြီရှက်ထိသွားတယ်လို့ပြောကြပါတယ်။သူကမနေ့ကစေယုံသွားပို့ဖို့လမ်းမဆက်သွယ်ရေးအခက်ခဲရှိတာကြောင့်ဒီနေ့မှကြောက်တော်စေယုံကိုပို့ထားတယ်လို့ဦးညီပူကပြောပါတယ
်။ဒါကကျွန်တော်တို့ကအဲ့ဒီလမ်းကိုဖြစ်နေပြီဆိုလို့ရှိရင်ကားနဲ့တော့ဖွင့်မရတော့ဘူး။အဲ့ဒါကြောင့်ရေလမ်းကနေလေသူတို့ကတော့ဖွင့်ပြမသွားရတာပါခင်ဗျ။တော့ခမပြူသေးဘူးသူတို့ကအချိန်နဲ့မကောင်းသေးဘူးဆိုကျွန်တော်တို့ကလာလို့မရပါဘူး။အဲ့မှာသူတို့ကရပြီတော့ဆိုမှပဲကျွန်တော်တို့ကလာရတယ်ဆိုတော့လက်ခီးတွေမှာတင်ညာမှုတွေအများကြီးရှိတာပါခင်ဗျ။အခုကကျွန်တော်တို့ကအဲ့မှာအဆက်တွေလုတ်ပြီးတော့ကျွန်တော်တို့ဒီကတော့လို့ရှိရင်ကြာအောင်မယ်ဆိုပြီးတော့အဲ့ဒီယောကစက်လေးလေးတစ်စီးနဲ့ဆင်းလာတာပါသူတို့ကဆင်းလာတာ
ကိုနိုင်လင်းထွန်းရဲ့ဥကောင်းကိုဓာတ်မှန်ရိုက်ထားပြီးအခုချိန်မှာတော့စကားပြောနိုင်တဲ့အခြေအနေမရှိသေးတဲ့အကြောင်းကိုနိုင်လင်းထွန်းကသူ့ရဲ့အဖေနဲ့အတူစောင်းသီးနှံဆိုင်ခင်ထွန်းနေတော့ပြက်ခတ်တန်တွေကြောင်းလို့ပုံအောင်နေတဲ့အချိန်မှာကြည်ထိမှန်သွားတာလို့သူ့ရဲ့အတော်ဖြစ်သူဒေါ်မတန်းတွေကပြောပါတယ
်သူ့အဖေနဲ့ဆင်းခင်ထွန်းနေတယ်သိဆိုင်မလို့လဲဘိုးကသူ့အဖေနဲ့သူ့သားလေးကိုကြည်နဲ့ပိုက်တာလဲဒီနေ့တော့ရှိမှသူ့သားဘာနဲ့ရောစလုံးဒီလိုမျိုးနေနေဆိုတော့အငုတ်တငုတ်ရလို့ပုန့်ခဲတယ်လေပုန့်ခဲတော့သူ့ကိုပဲအငေဖိုက်လို့အများကြီးပိုက်တယ်ပြောတယ်အဲအဲ့ဒီအချိန်မှသူကကျင်းပြီးထင်လို့အပေါ်နေနေလောက်မြစ်ပြေးလိုက်တာနဲ့ကောင်းကိုထိတော့တာကျမတူလေးကနာတယ်စကားပြောရင်လည်းနာတယ်ကျမကိုပြောပါတယ်မိသားစုအကုန်လုံးကိုလည်းကျမတို့ကဩရှိကိုတွားရမယ်ဒါဆိုရင်သူပြီးတော့ဒီနေ့မှကျမတို့နေရာကသူ့မျိုးနေမှာဆိုရဝေးဆုံးရတယ်ဝဖြစ်ပါတယ်မိဝါဆိုတာကြောက်သူ့မျိုးနေဆုံးပါပြီရှင်
တိုက်ပွဲအတွင်ပြစ်ခတ်မှုတွေကြောင့်အိမ်15လုံးအမိုးအကာတွေပျက်စီးပြီးနှွားတချို့လည်းတေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောကြပါတယ်ဒေသအခြေဆိုင်သတင်းမီဒီယာတချို့မှာတော့ဒဏ်ရာရတဲ့သူ3ယောက်ရှိတယ်လို့ဖော်ပြထားပါတယ်တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတက်မတော်ကိုရိတ်ခါလာပို့တဲ့လမ်းကြောင်းကိုအေအေကလာပစ်တာကြောင့်တိုက်ပွဲဖြစ်ပွားတာလို့ပြောပါတယ
်ဟိုဘလဝမှာရှိတဲ့တပ်ကိုရိတ်ခါသွားပို့နေတယ်ကျွန်တော်တို့စမောကိုနောက်ဆက်ပစ်တာတော့ရှိတယ်ကျွန်တော်တို့ဆီကပြန်လည်းပစ်ခတ်တာတော့လည်းရှိတယ်ကျွန်တော်ပြတော့အဲ့တက်မှာဟိုမှာရှိပါဘူးဗျဒီဟိုလည်းမရှိပါဘူ
းဟုတ်ကဲ့
ရပါတိကြိုက်တန်းရရှိမှုလည်းမရှိဘူးတရားကတော့ကျွန်တော်ကပြစ်ခတ်တာရရှိမှုလည်းမရှိဘူးပြန်လာပစ်ခတ်မှုပါ
ရခိုင်တက်တော်အေအေပြောခွင့်ရခိုင်သူခကတော့အခုလိုပြောပါတယ
်ဒီဘမစစ်တပ်ဘက်ကနေပြီးတော့အဲ့ဒီဟိုရေသားတင်ဖို့၃စီးပေါ့နော်သူတို့အဲ့မှာတက်လာတယ်တက်လာတော့ဒီပိုင်းတိုင်းနဲ့ဒီတင်မရွာသိကြပေါ့အဲ့ဒီရောက်တဲ့အချိန်မှာသူတို့ရန်တမ်းပြစ်ခတ်တဲ့အတွက်ကြောင့်မို့လို့ရွာသားတချို့လေးထိတာရှိဆိုတော့သူတို့ဘက်ကနေပြီးတော့အဲ့လိုပြစ်ခတ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဘက်ကလည်းပဲဆေမနီလောက်ပြန်လေပြီးတော့ပြစ်ခတ်ခဲ့တာရှိတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာဗမာစစ်တပ်ဘက်ကတော့ဟိုကလရာမြစ်ရဲ့မိကန်းတချောင်းမှာရှိတဲ့ရွာတွေကိုလက်နေကြီးလက်နေငယ်တွေနဲ့လှမ်းပစ်တာရှိတယ
်ပြီးခဲ့တဲ့စက်တင်ဘာ15ရက်တုန်းကလည်းကြောက်တော်မျိုးတင်ကနက်ကျွော်ဇပယ်လကျွော်နဲ့ကန်သုံးစင်ကျွော်တွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်တယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာ2018ဒီဇင်ဘာကနေအခု2019စက်တင်ဘာအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်သေဆုံးမှုဟာလူ80ကျော်အထိရှိနေတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေကလည်းလူပေါင်း120ကျော်လောက်ရှိနေပြီလို့ရခိုင်အရက်ဖက်အဖွဲ့တချို့ကပြောထားပါတယ်နေပြည်တော်မှာပြီးခဲ့တဲ့စနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကရခိုင်ပြည်နယ်မှာအကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေထောင်ထားတဲ့မိုင်းတွေကြောင့်တေဆုံးသူ9ယောက်ဒဏ်ရာရတဲ့သူ18ယောက်ရှိတဲ့အကြောင်းပြောထားပါတယ်။ဘယ်ချိန်ကနေစပြီးတွက်ချက်တယ်ဆိုတာကတော့ပြောထားတာမရှိပါဘူး။ဒါအပြင်လုံခြုံရေးနဲ့အုပ်ချုပ်ရေးဌာနအရာရှိတချို့အပါအဝင်အကြမ်းဖက်တပ်ဖြတ်ခံရသူအရက်သားစုစုပေါင်း25ယောက်ရှိတယ်လို့လည်းပြောပါတယ်ရှင်။ကျမဇာနီထွန်းမှ